ဘင်္ဂလားဒေ့ရှ်မှာခုလုံနေကြတဲ့ရင်ညာဒုက္ခသည်တွေကပထမအထုပ်ကိုဒီလလေပိုင်းမှာစပြီးတော့နေရပြန်ပို့တော့မဲ့ကိစ္စပေါ်မှာချက်ချင်းရပ်ဆိုင်ထားဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲ HRW အဖွဲ့ရဲ့တောင်းဆိုချက်ပေါ်လာတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းရတဲ့အနန်းလောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆန့်ကျင်ထားဖို့ HRW ကတောင်းဆိုလိုက်တာပါအထူးသဖြင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေကိုအမှန်မခံနိုင်သေးတဲ့အတွက်နေရပြန်ရေးအစီအစဉ်တွေမစတင်နိုင်ဘူးလို့ HRW ရဲ့ဒုက္ခသည်များအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick က VOA ကိုပြောခဲ့တာပါ
Well, the main concerns are that the fundamental conditions for return have not been met, and those
really relate to the safety of the country. The safety of the country.
ပြည်ခရီးနဲ့တည်းရခိုင်မြောက်ပိုင်းကပဋိပက္ခတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်တဲ့ကပထမအထုပ်ဖြစ်လူ2000ကျော်ကိုနိုဝင်ဘာလလယ်မှာစပြီးတော့အထုပ်ခွဲပြီးနေရာပြန်မဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒီသတင်းမှထင်မှာပဲသဘောတူထားကြတာပါဒါပေမဲ့လေဒီအစီအစဉ်မှာဒုက္ခသည်တွေရဲ့သဘောဆန္ဒတွေကုလသမဂ္ဂလိုတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်မှုမရှိခဲ့ဘူးလို့လည်းမစ္စတာဖိလစ်ကပြောပါတယ်
The UN High Commissioner for Refugees, which has a mandate to protect refugees, was not consulted on the names that were provided to the government of Myanmar.
ဒီကြားရဲ့အနေအထားမရှိသေးဘူးဆိုပြီး UNHCR ကလည်းပြောထားပါတယ
်မြန်မာအစိုးရကတော့ Rohingyas ရဲ့နာမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့လက်ခံဖို့လည်းအစီအစဉ်ရှိကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ဒုက္ခသည်တွေဘုံတိတ်ချာရှိရှိလုံလုံခြုံခြုံနဲ့နေရပြန်နိုင်တဲ့အခြေအနေတွေဖန်တီးဖို့တိုက်တွန်းထားပါတယ်အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရရောဘတ်ပလာဒီနိုကတော့ဘေးဒုက္ခရောပါတက်တာစီဖို့ပဋိပက္ခအကြမ်းဖက်မှုနဲ့နှိမ့်ဆက်ညှိနှိုင်းမှုအခြေခံအကြောင်းရင်းတွေကိုကန့်တွဲဖြည့်ဆည်းမှုစာရီကိုအဓိကအယုံစိုက်ထားသလိုနေရပြန်မှုရေးအစီအစဉ်တွေကိုလည်းအမေရိကန်ကစောင့်ကြည့်နေကြောင်းပြောဆိုထားပါတယ်ရှင်